မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကစပြီးအဖမ်းခံတဲ့သတင်းတောက်52ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်တော်အခုထိအဖမ်းခံနေရသေးတယ်လို့ကုလသမဂ္ဂကအကြေပြေးနေမှာပြောပါတယ
် From Myanmar, our colleagues at UN Educational and Scientific Cultural Organizations say that 71 journalists have been arrested
မြန်မာနိုင်ငံမှာအဖမ်းခံနေတဲ့သတင်းတောက်52ယောက်ရှိနေပြီးဒီထဲကထွက်ဝက်ကြော်လောက်ပါ February 7ရက်အာနာသိမ့်ချင်တဲ့ကနေဂူဒီပြန်လွတ်မလာသေးဘူးလို့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ရင်းကျွေးမှုဆိုင်ရာ UNESCO အဖွဲ့ကြီးကပြောကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကသတင်းစာရှင်းလင်းပွဲမှာပြောတော်တော့ပါဒီထဲက24ယောက်ကတော့သတင်းထုတ်ဖြန့်ချီတယ်လို့ဆွဆဲပြီးတရားစွဲဆိုရခံရကြောင်းလည်းပြောပါတယ်ဒီသတင်းတောက်ရဲ့ကံကြမ္မာအတွက်မြန်မာနိုင်ငံထဲက UNESCO အဖွဲ့အနေနဲ့အထူးဆိုရင်လည်းဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးထောင်နဲ့ချီတဲ့ပြည်သူတွေတရားမဲ့ဖမ်းဆီးတာခံရကြောင်းနဲ့ဘယောက်နေမှန်းမသိပဲတောက်ဆုံးနေသူအများကြီးလည်းရှိနေတာကြောင့်အထူးဆိုရင်ကြောင်းပြောပါတယ်အရသာအစိုးရစီကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းတရင်တောက်တဲ့တရင်ရယူတော်ကိုစစ်အုပ်ချုပ်ရေးကောင်စီကဖိအားပေးကန့်တတအပြင်တရင်မီဒီယာတွေကိုဖမ်းဆီးအရေးယူတာတွေတိုးပြီးလှောက်ဆောင်လာနေတာပါတရင်ရယူခြင်းအဖမ်းခံရတာတွေရှိတယ်လို့တချို့တွေဆိုညအချိန်မတော်နေအိမ်တွေကိုစီးနှင်းဝင်ရောက်ပြီးဖမ်းဆီးနေတာဖြစ်ပါတယ်။ဆယ်ကျော်ရီတည့်ရက်အာနာသိမ့်ပြီးနောက်ပိုင်းအဖမ်းခံရတဲ့တရင်တောက်တွေကအယောက်30ဆင်မနည်းကိုတက်မတော်အကြီးမျိုးပြည့်စင်မှုပုံမှန်905ကကြီးနဲ့စစ်အာဏာပိုင်တွေကတရားဆက်ဆိုထားတာပါ။ရာဇတ်ကြီးပုံမှန်905ကကြီးစူပူလုံဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်ထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ကျခံရနိုင်ပါတယ်။